Hamas to phan si tha de dazagan ni pyan le lut myaw la yi atwet ko ya yi apyet khat yat nai bo American ga set let jou ban ni di ma be Gaza taw mai ga Rafah myo re ko we yaw nai aw lo atin pyin tha bo atwet tu ya tat twe ko Israel wi ji chauk ga a mait pe lai ba de အပြစ်ခတ်ရဆက်ရေးအဆိုပြုချက်အပေါ်ဟာမတ်စ်ရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပြီးနောက်တည့်မှာပဲဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကအခုလိုမျိုးသူ့ရဲ့တပ်တွေကိုအသိအမြင်ထားဖို့ပြောကြားခဲ့တာပါ။အီဂျစ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့မှာဂါဇာမြောက်ပိုင်းကပါလက်စတိုင်းသိမ်းတဲ့ခြေခိုးလှုံနေကြတာမို့အစ္စရေးတို့ဝင်ရောက်ထိုးစစ်ဆင်တိုက်မဲ့အပေါ်မှာစိုးရိမ်မှုတွေလည်းကြီးမားနေပါတယ်။ဒီချိန်ထဲမှာအရှေ့လယ်ပိုင်းဒေသကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးအရေးပေါ်စစ်ဘက်ဆိုင်ရာအစိုးရအဖွဲ့တွေကအလဲအလတ်သဘောထားရှိသူတွေအစ္စရေးအတိုက်အခံတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။2023အောက်တိုဘာ9ရက်ကဟာမတ်စ်တို့တိုက်ခိုက်မှုအတွင်းမှာဖမ်းဆီးခံသွားရတဲ့ဒီအစ္စရေးတစားခံတွေပြန်လည်လွတ်မြောက်လာရေးကအဓိကဖြစ်တယ်လို့အရေးပေါ်စစ်ဘက်ဆိုင်ရာအစိုးရအဖွဲ့တွေကဘန်ဒီဂန့်နဲ့ကေဗီအယ်ဆန်ကော့တိုနဲ့တွေ့ဆုံစဉ်မှာနိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။တစားကန်သေးသွားပြန်လွတ်လာမယ်ဆိုရင်တခြားကိစ္စတွေအများကြီးပါဟာမတ်စ်တွေအဆင်ပြေသွားလိမ့်မယ်လို့လည်းဒီအတိုက်ခံကောင်းဆောင်ယာယာလက်ပစ်နဲ့တွေ့ဆုံစဉ်မှာလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စ်တွေကြားအဖွဲ့ကြားစစ်ပွဲစတင်ခဲ့ပြီးတဲ့နောက်ဝန်ကြီးဘလင်ကင်အရှေ့အလယ်ပိုင်းကို၅ချိန်မြောက်ရောက်နေတာဖြစ်ပါတယ်။ကတာနိုင်ငံကြောင်းဝင်ဆေးဆက်ပေးနေတဲ့ဒီဟာမတ်စ်တို့ဖမ်းထားတဲ့အစ္စရေးတစားခံတွေလွတ်မြောက်ရေးနဲ့ဂါဇာဒေသကပါလက်စတိုင်းတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးယာယီအပြစ်ရသဘောတူညီမှုရနိုင်ဖို့အတွက်ကိုစူးစမ်းနေတာပါ။အစ္စရေးဝန်ကြီးချုပ်ကတော့ဟာမတ်စ်တစ်ဖွဲ့လုံးအမြင့်မပြတ်သေး၍ဆက်တိုက်သွားမယ်လို့ဗုဒ္ဓဟူးနေ့ကပဲပြောကြားခဲ့ပါတယ်။